ဒေနာဝန်ကြီးချုပ်ဝင်ဟွန်ဖို့ဦးဆောင်တဲ့အစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံမှာတုံ့ပြန်တာတရားဝင်လက်ပတ်ဖို့အတွက်မနေ့ဒီဇင်ဘာ16ရက်နေ့ကနေပြည်တော်ကိုရောက်ရှိသွားပါပြီ။ဒေနာဝန်ကြီးချုပ်ရဲ့ဒီဇင်ဘာ16ရက်ကနေ17ရက်နေ့ခီးစဉ်တွင်နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပြင်လွှတ်တော်ခေါင်းဆောင်တွေလည်းတွေ့ဆုံမှုရှိပါတယ်။ခီးစဉ်တွင်ဗီယက်နမ်နဲ့မြန်မာကြား2019ခုနှစ်ကနေ2024ခုနှစ်အထိငနစ်တာပူးပေါင်းဆောင်ရွက်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့ရှိကြောင်းဗီယက်နမ်သတင်းတွေမှာဖော်ပြပါတယ်။မြန်မာဟာကနဒါဆုံးမှာဘက်ဆုံပူပေါင်းဆောင်ရွက်ရေးဆိုင်ရာအရေးပါတဲ့နိုင်ငံတစ်ခုအဖြစ်ဗီယက်နမ်ဘက်ကတိုးမြှင့်တက်မှတ်သွားဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဗီယက်နမ်နဲ့မြန်မာအကြားဘက်ဆုံပူပေါင်းဆောင်ရွက်မဲ့နိုင်ငံတွေအဖြစ်2019ခုနှစ်မှာတိုးမြှင့်တက်မှတ်လိုက်ပြီးတဲ့နောက်ပိုင်းနိုင်ငံဆက်ဆံရေးဟာကနဒါအသီးသီးမှာတိုးတက်မှုတွေတည်တည်တော်တော်ရှိလာခဲ့တယ်လို့ဆိုပါတယ်။အဆိုအရနှစ်ခုကြားပူပေါင်းဆောင်ရွက်မှုတွေအကောင့်လာနေတယ်လို့ပဲနိုင်ငံပြည်သူတွေအကြားမှာလည်းဆက်ဆံရေးတွေတိုးမြှင့်ကောင်းမွန်လာကြတာမှာ2016ခုနှစ်ကလည်းအနှံ့ရှင်နိုင်ရင်မြန်မာနိုင်ငံမှာဗီယက်နမ်ကရင်းနှီးမြှုပ်နှံမှုတွေနှစ်ဆတိုးပြီးလုံငန်းကဏ္ဍပေါင်း200အထိရှိလာတယ်လို့ဆိုပါတယ်။ဗီယက်နမ်ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့တည်တာတခြားတဲ့လုပ်ငန်းတစ်ခုကတော့ Mindel Company ဖြစ်ပါတယ်ခင်ဗျ။